အဝေးရင်းစောမြို့မှာစစ်ကောင်စီတပ်ဆွဲထားတဲ့ဌာနဆိုင်ရာယုံအပါအဝင်နေရာတော်များများကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေဒီနေ့စောပိုင်းကတိုက်ပွဲဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။စောမြို့နယ်တွေကလောင်းစီကြီးရွာမှာတော့တိုက်ပွဲတွေဖြစ်ခဲ့ပြီးတိုက်ခတ်မှုတွင်အခြားသားတဦးသေဆုံးခဲ့တယ်လို့ပြောပါတယ်။စောမြို့နယ်လောင်းစီကြီးရွာတွေဘက်တိုက်ခိုက်ခံရမှုမှာယုံဌာန၈ခုနဲ့လူနေအိမ်နှလုံးတိုက်ခိုက်ချက်ရှိခံရတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုကိုရနိုင်ကပြောပြပါမယ်။
မကွေးတိုင်းစောမျိုးလေကောင်မှာဒေသခံကောင်စီတပ်တွေတဆွဲထားတဲ့ဌာနဆိုင်ရာရုံးတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေဒီကနေ့ဖေဖော်ဝါရီ၄ရက်နေ့မနက်စောပိုင်းမှာတပ်ပိုင်နဲ့ထဲဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ထွေဦးရုံဥဖိုးလိုင်ခန်းမရဲစခန်းစတဲ့နေရာတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့လူမှုကြီးကြပ်ရေးရုံးပစ်တော်ရုံးစိုက်ပျိုးရေးရုံးတွေအပြင်စောမျိုး USCB နဲ့စားသောက်ဆိုင်တဆိုင်ကိုမိရှုဖျက်ဆီးခဲ့ကြပါတယ်။ဒီနေ့မနက်တိုက်ခိုက်မှုနဲ့ပတ်သက်လို့စော PDF တာဝန်ရှိသူတို့ကအခုလိုပြောပါတယ်။
၄၅၀ပေါ့၄၅၀ကျွန်တော်စလုံးသားဟောဝင်စီးကြတယ်ဗျဝင်စီးတယ်ဝင်စီးကမှဒီစဖြစ်တာတော့ဒီကျွန်တော်စုံမစီးတက်ဆက်ထားတဲ့ချိုးရုံးရယ်နောက်ပြီးတော့ဒီဥဖုန်းနိုင်ခံပါရယ်ဒီနောက်ပြီးတော့ရဲဆိုင်ရဲ့ဒီ၃နေရာကိုကျွန်တော်လက်မကြည့်ရင်းအနေနဲ့ကျွန်တော်ပြတ်ခတ်တက်ခဲ့ကြတော့ဗျဘယ်တော့မှစဖြစ်တာပေါ့ပြီးတော့ဟိုဟာဒီရုံးစောက်ဝင်မှဒီစကပ်ဖန်လို့ထည့်နော်လို့တဲ့ဒီဆိုင်ဆောင်ရဲ့မတဲနေရတဲ့ဘုံလုံးကျွန်တော်တို့ကဟိုမီဆိုဖြစ်စီလို့ဆိုတာကျွန်တော်တို့ကဟိုပေါ်တော့ခဲ့တယ်ပေါ့မရှင်ဆွဲခဲ့တာပေါ့ဒီကနေ့ချင်းချောက်တာတကယ်ကြီးများတယ်ဗျာဘယ်လိုလုပ်လိုက်လဲအဲငါတို့မြို့ချင်းကြီးလို့ထားတာဒါနဲ့ဒါမျိုးကြီးခဏခဏထွက်လာတာပဲမင်းဘယ်လိုလုပ်လိုက်လဲရတယ်ငါတို့ဒီခန်းနေနေလို့ဆိုတော့တကားကြီးခဏခဏထွက်လာတဲ့အခါမှာဒီမြို့မီလူကဟိုစိန်ချမ်းလာတယ်ကြဲကဲအဲ့ဒါဆိုကျွန်တော်တို့ကတော့အဲ့လိုမျိုးဆိုတော့တော့လက်မခံနိုင်ဘူး။စာရဲလည်းကျွန်တော်တို့ကစီစဉ်ရှိတယ်။ဒါနဲ့ဒီညနေဒီရောပေါ့ဒီကြီးကြီးကိုသိကြအောင်ပြန်သွားမှရအောင်။ဒါပေမဲ့ဘာမှမလုပ်နိုင်ဘူး။ဒီတိုင်းထားကြတယ်ပေါ့။ထားကြတယ်ဒီမျိုးပေါ်နဲ့တနည်းနဲ့ရအောင်ကျွန်တော်တို့သိချောက်ထားတယ်။ဒါနဲ့ဒီကျန်တော့စဖို့အချိန်ကြာပြီဖြစ်နေမှာကျွန်တော်တို့ဒီလိုစာရေးမှတက်ကြတော့ရ
။စီပြံမလုပ်တဲ့ဝန်ထမ်းတွေကိုစောမျိုးနယ်ကနေဖေဖော်ဝါရီ5ရက်နောက်ဆုံးထားထွက်သွားဖို့တတိပေးထားတယ်လို့လည်းဆိုပါတယ်။အခုလိုစောမျိုးပေါ်မှာတိုက်ခိုက်သလိုစောမျိုးရဲ့တောင်ဘက်စန္ဒမိုင်ဝေးရဲ့လောင်းရှိကျေးရွာမှာလည်းစစ်ကောင်စီတပ်နဲ့လောင်းရှိကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်စစ်ကောင်စီရဲ့လက်နက်ကြီးကြီးကြောင့်အရသာတဦးသေဆုံးပြီးတော့တဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စောမျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကအတည်ပြုပါတယ်စောမျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေစုပေါင်းဖွဲ့ထားကြတာဖြစ်ပါတယ
်ဒီကျွန်တော်တို့ဒီလောင်းရှိ PDF ကနေပြီးတော့မှရဲစခန်းကိုဒီအဝေးအနေနဲ့ထူတယ်ပေါ့နော်ထူတာကိုဒီသူတို့ဟုတ်စက်ကောင်ကြီးတက်တာလက်နဲ့ကြီးနဲ့ဒီကျွန်တော်တို့ပြီးသွားဖို့ပေါ့ဒီရန်တန်းထူတဲ့နေရာမှာဒီကျွန်တော်အရက်တက်တယောက်ဟိုဟာဆုံးပါသွားတယ်တယောက်ကတော့သိတဲ့ကြံရတော့တယ
်ဆုံးမျိုးနေရာမှာဒီကနေ့မနက်ပိုင်းကရုံးဌာန၈ခုတန်းခိုင်ပါတီရုံးတစ်ခုလူနေအိမ်နှလုံးတို့တိုက်ခိုက်ခံရတယ်လို့စက်ကောင်စီကသတင်းထုတ်ပြန်ထားပါတယ်မိကျုပ်ဖြစ်စီခံမှုကြောင့်73,000ဘိုးလောက်ပျက်စီးဆုံးရှုံးခဲ့တယ်လို့လည်းဆိုပါတယ်ဒီကိစ္စအရသူတွေမရှိခဲ့ပဲနေမီလုံကြုံရေးအတွက်လုံကြုံရေးတပ်ဖွဲ့ဝင်တွေကဆက်လက်ဆောင်ရွက်နေတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။မကွေးတိုင်းစောမျိုးနယ်ထဲမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြား2021ခုနှစ်ဒီဇင်ဘာလတုန်းကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အဲဒီနောက်ပိုင်းစောမျိုးနယ်ကိုကုန်စည်းစစ်နဲ့လမ်းကြောင်းဖြစ်တဲ့ပေါင်းမြို့နယ်တရက်တော်ခိတ်မှာစစ်ကောင်စီကတင်းကျပ်စွာဆစ်ဆင်းနေပြီးတော့ကုန်စည်းတွေကိုအကန့်အသတ်နဲ့သာတည်ဆောင်ွင့်ပြုနေပါတယ်ခင်ဗျာ။